in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ24ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေထည့်ထုတ်လည်နေပါပြီရှင်ကျမနားလာပါဒီကနေ့အစီအစဉ်မို့ဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ပြထိုက်ပါကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုကစစ်ကြေညာလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်ယူကရိန်းကိုလက်နက်ထောက်ပံ့မှုအမေရိကန်ဘက်ကဆုံးဖြတ်ပါတယ်ဗနီဇွဲလားအစိုးရကတော့နိုင်ငံရေးအကျဉ်းသားတွေကိုစပီးပြန်လွှတ်ပေးနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပါရှင်တတိယအကြိမ်23ပင်လုံငန်းကြိုင်ညီလာခံကျင်းပဖို့ရန်နေကလာနေချိန်မှာပဲရှမ်းပြည်ဘက်မှာတိုက်ပွဲတွေပြင်းထန်ပြီးတော့စီးရဲတင်းမာလာနေတဲ့အတွက်ရွာသူရွာသား400နီးပါးလောက်ထွက်ပြေးနေရတယ်ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
အဲ့တော့စစ်ကိုဘယ်သူလိုလာနေတာလဲငញ្ញံရေးဘယ်သူလိုလာနေတာလဲဆိုတာကတော့ဒါတွေကဒီနေ့ရှမ်းပြည်မှာဖြစ်နေတဲ့ပုံရိပ်တွေကနေဒီမှာပြနေမှာပါပဲတစ်ဖက်မှာငញ្ញံရေးဆွေးနွေးပွဲတွေလုပ်လိုက်တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငញ្ញံရေးကအမှန်တကယ်မှဖြစ်ပါမလားဆိုတော့ငញ្ញံရေးကရောအမှန်တကယ်လူချင်းကြရဲ့လားဆိုတော့တွေးဆမှုတွေကအများကြီးဖြစ်ပေါ်လာပါတယ်
စစ်ဆောင်တွေကိုကူညီပေးနေသူတူပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်တမရဒေါ်နယ်ထရမ့်အစိုးရအနေနဲ့ဒီနှစ်တစ်နှစ်လုံးဟာအထူးကကြတဲ့ဥပဒေပြည့်ရေးပိုင်းတွေကိုမလုံနိုင်တယ်လို့ပဲနိုင်ငံရေးရှုပ်ထွေးမှုအကျက်အတဲတွေနဲ့ပြည့်နေနေခဲ့တဲ့တင်းစာစူးစီးတင်များချက်နဲ့အတူ Christmas Gala တခြင်းလက်ဆောင်တစ်ပုဒ်ကိုလည်းတင်းတွေအပြီးမှကြားဖို့ရှိပါတယ်ခုအရင်ဆုံးတော့တင်းငွေနဲ့ညနေခင်းထိတ်တန့်ရောက်တင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုတွေဟာဆိုရင်စီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တဲ့သဘောတက်ရောက်ပြီးစစ်ကြေညာလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆုံးဖြတ်ချက်ဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအောင်မြင်မှုအပေါ်အမေရိကန်တို့ရဲ့ထိတ်လန့်ကြောက်ရွံ့မှုကနေထွက်ပေါ်လာတဲ့ရလဒ်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုပြီးမြောက်ကိုရီးယားအစိုးရအနေနဲ့ဆုံးဖြတ်ချက်ကိုအပြင်းအထန်ဆန့်ကျင်တဲ့အကြောင်းပြောဆိုထားတဲ့ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCNA ကဖော်ပြခဲ့တာပါမြောက်ကိုရီးယားရဲ့တရားမဝင်လက်နက်အစီအစဉ်တွေကိုအထောက်ပံ့ဖြစ်စေတဲ့ကဏ္ဍတွေကိုပြစ်မှတ်ထားတဲ့နောက်ထပ်တကြော့တန်းခတ်ပိတ်ဆို့မှုတစ်ကိုပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတညီတညွတ်ထဲသဘောတူခဲ့ကြတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရရဲ့ရန်လိုတဲ့လုပ်ရက်တွေနဲ့ထပ်တူနိုင်ငံတကာတန်းခတ်ပိတ်ဆို့မှုနဲ့ဆက်ပြီးဆောင်ရွက်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကပြောဆိုခဲ့တာပါဒီပြောဆိုချက်အပေါ်မြောက်ကိုရီးယားဘက်ကကြေညာချက်ထုတ်တုံ့ပြန်လာမှာတော့အမေရိကန်တို့အနေနဲ့ဘေးကင်းလုံခြုံမှုရှိရှိရပ်တည်လို့ရဆိုရင်တော့ရန်လိုတဲ့မူဝါဒတွေကိုဆွန့်လွတ်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုနဲ့အတူတီးရှိရေးကိုလေ့လာပါလို့ပြောဆိုလိုက်တာပါတန်ခတ်ပိတ်ဆို့မှုဆုံးဖြတ်ချက်ကိုထောက်ခံခဲ့တဲ့နိုင်ငံတွေအနေနဲ့လည်းဖြစ်လာမဲ့အကျိုးဆက်တွေကိုအပြည့်အဝတာဝန်ယူရမှာဖြစ်ပြီးမြောက်ကိုရီးယားအစိုးရရဲ့ပြင်းပြင်းထန်ထန်လက်တုံ့ပြန်မယ်လို့လည်းဒီကနေ့မှာပဲမြောက်ကိုရီးယားကထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အခုနောက်ဆုံးဆုံးဖြတ်လိုက်တဲ့ကုလသမဂ္ဂရဲ့တန်းခတ်ပိတ်ဆို့မှုတစ်ကိုသာအပြည့်အဝကျင့်သုံးမယ်ဆိုရင်တော့မြောက်ကိုရီးယားနိုင်ငံတွင်းကိုတင်သွင်းနေတဲ့ဓာတ်ဆီနဲ့ဒီဇယ်တို့လိုရေနံကုန်ကျော်တင်သွင်းမှုကိုကန့်တတ်လိုက်မှာဖြစ်ပြီးရေနံစီးပွား9သိန်းလောက်ရောကျသွားစေမှာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့အတည်ပြုချက်နဲ့သာတခုချင်းစီကိုချွင်းချက်နဲ့စီစစ်ခွင့်ပြုမှာဖြစ်ပါတယ်။နောက်အခုဓာတ်ခတ်ပိတ်ဆို့မှုမှာဆိုရင်ပြည်ပထွက်အလုလုခိုင်းနေတဲ့မြောက်ကိုရီးယားအလုသမားတွေထံကနိုင်ငံတော်ဗန်နာရရှိမှုကိုလည်းဖြတ်တောက်နိုင်ရည်လည်းပါဝင်ပါတယ်ရှင်။
ယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့သွားဖို့အမေရိကန်နိုင်ငံကဆုံးဖြတ်လိုက်တဲ့အပေါ်ကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲအမေရိကန်ကယူကရိန်းကိုအဲ့လိုလက်နက်တွေထောက်ပံ့ပေးတဲ့အတွက်တရုတ်ထက်တန်ယုံမှုတွေပိုဖြစ်လာနိုင်တယ်လို့လည်းရုရှားနိုင်ငံကဇာမန်နီကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှိကျမ်းမှာရုရှားကကြောတောက်နောက်ခံပေးထားတဲ့ခွဲထွက်ရေးလူလားသူတွေကိုတိုက်တဲ့နေရာမှာယူကရိန်းစိုးရွားကိုအကူအညီပေးတဲ့အနေနဲ့အမေရိကန်ကလက်နက်တွေပေးသွားမယ်လို့ပြောပြီးတရားချာမှာရုရှားစိုးရွားဘက်ကအခုလိုဒေါသတကြီးနဲ့တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒီနေ့မှာပဲအမေရိကန်နိုင်ငံကယူကရိန်းဆူရကိုနောက်ထပ်သွေးထွက်တန်ယုံမှုအစ်စ်တွေဖြစ်အောင်တွန်းအားပေးလိုက်တယ်ဆိုတာရှင်းပါတယ်လို့ရုရှားဒုတိယနိုင်ငံသားဝန်ကြီးဆာဂေရီယာကော့ဖ်ကပြောလိုက်ပါတယ်အမေရိကန်ရဲ့လက်နက်တွေကအင်ဂျင်နီယာနိုင်ငံမှာထိခိုက်သိမ်းဆုံးမှုတွေဖြစ်လာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်ဒါပေမဲ့ယူကရိန်းဆူရကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ခေါင်းဆောင်မှုနဲ့အမေရိကန်ဘက်ကအခုလိုအကူအညီပေးမယ့်အပေါ်ကျေးဇူးတင်ကြောင်းပြောကြားလိုက်ပြီးဒီလက်နက်တွေကိုရန်စတိုက်ခိုက်ဖို့အတွက်မဟုတ်ဘဲကုကံကဝိုင်းမှာအသုံးပြုသွားဖို့အတွက်ပဲဖြစ်တယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။ရ Dabian American ya kunyiha kugan ka kwe bo tatabe phit de lo le American nangin ya bu nyi thana ga taw ja ni ga thau pyan de chinja ja ma pyo tha ba de khanya
Venezuela swe ya ga nangin ye a chin ma de chu ko sa pi lo pyan hlut pe ni ba de atai khan po sha sha ba ba kaung kaung mon mon sat san mu ko pyat ta de a ni ne tamra Nicolas Maduro a so ya ga a so ya san jin san na pya mu de naw pai phan si tha tu a ne song 80 law ko pyan hlut pho song phyat khe da ba Pansy Taturigo, the Alchinsi Piano Binibi, the Ajinari Lubi Lungan Singa, Naiba Miaswa, a chin you may lule, come my yabade. Venezuela, so yaga, Nanga Yichina, Nia Chauce, she allowed Tintin Tare, so be lule, Queen Yipuetica, Yosu Tavarish.
Gozo Marcia, stay as work, Koyongo, Piatimbo, Losoni, Poma, American, and now Nanga, Liamme, we run like Bidot, the Gallo Piatimbo Gisa, Omian Game, so ye. Uyoba Atlantic Bouncy Ye Chuba Mugu, Tigai Lana, and Yellow Leather, Pilai Bari. Megan and Yan in Egaro, Dikaisa Hard, now Chogu, Dane, Tura, Pidello, Tamarama, Pijau, Kosovo, Nina Bouncy Muri, Lote, Sadija, Tijans, or Yadibu, Sophia like Dapima, Pijau, Kosovo, Yatuda Muri, Napatabi, now Champion Lemagum, Lulau Surago, Tuni, Nepioja, and Yellow, Kosovo, Masida, American, and McCrack, Telawiga, Taujanima, Pioja Libari. နောက်ဆက်ခုနှစ်မှာကိုဆိုဘိုကဆာဗီယာနိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာခဲ့ခြင်းကစပြီးတော့အမေရိကန်ပြည်ထောင်စုဟာကိုဆိုဘိုကိုကိုဆိုဘိုရဲ့အဓိကမဟာမိတ်ဖြစ်တဲ့အပြင်ဘန်နာရေးအရထောက်ပံ့ပေးလာခဲ့တာလည်းဖြစ်ပါတယ်။ဒါပြင်ဗြိတိန်တန်မတ်အာအိုကော်နယ်ကလည်းကိုဆိုဘိုစစ်ပွဲဖြစ်ခြင်းကစပြီးတော့ဒီညဟာကိုဆိုဘိုအတွက်တော့အနေအရှိဆုံးညဖြစ်တယ်ဆိုပြီးတော့
ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေရဲ့ဝေဖန်မှုတွေနဲ့ပြီးခဲ့တဲ့နှစ်ကရင်ဆိုင်ခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ဒုတိယညွှန်ကြားရေးမှူးအန်ဒရူးမက်ကဗီဟာလာမယ့်2018ခုနှစ်မှာအလောက်ကနေအငြင်းစားယူဖို့ရှိနေတယ်လို့ဝါရှင်တန်ပို့စ်သတင်းစာကြီးကမနေ့စနေနေ့ကဖော်ပြပါတယ် FBI အကြီးအကဲဟောင်း James Comey ကိုပြီးခဲ့တဲ့မေလအတွင်းသမ္မတ Trump ကယာရုကဖေးရှားလိုက်ပြီးတဲ့နောက်အသက်49နှစ်အရွယ် FBI ရဲ့ဒုတိယအကြီးအကဲ Mr. McGavie က FBI အကြီးအကဲအဖြစ်ယာယီတာဝန်ယူခဲ့တာပါ။လာမယ့်မတ်လအငိမ့်စားပင်စင်လာစာအပြည့်အဝရမယ့်အချိန်မှာ Mr. McGavie အငိမ့်စားယူဖို့ရှိနေတဲ့အကြောင်း Washington Post ကဖော်ပြပါတယ်။သတင်းစာကြီးကနေဒီအကြောင်းဖော်ပြပြီးတဲ့နောက်မကြာခင်မှာပဲသမ္မတ Trump ကအငြင်းပွားပွဲကိစ္စတစ်ခုကို Twitter မှာထပ်ပြီးတော့ရေးသားပါတယ်။2015ခုနှစ်ကဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမှရွေးကောက်ပွဲဝင်ပြိုင်ပြီးမအောင်မမြင်ဖြစ်ခဲ့တဲ့မစ္စတာမက်ကဗီးရဲ့ဇနီးတဲ့ဂျလ်ကို Hillary Clinton ရဲ့မဟာမိတ်တွေကဒေါ်လာ9သိန်းလောက်ပေးခဲ့တယ်ဆိုပြီးသမ္မတ Trump ကရေးခဲ့တာပါ။အဲ့ဒီအချိန်ကနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ Mrs. Clinton ရဲ့ပုဂ္ဂိုလ်ရေးအီးမေးလ်စာပါအသုံးပြုခဲ့မှုအပေါ်စုံစမ်းစစ်ဆေးမှုတွေမှာ Andrew McGavie ပါဝင်ပတ်သက်နေခြင်းဖြစ်တယ်လို့လည်းဆိုပါတယ်။FBI ဘက်ကတော့ Mr. McGavie အနေနဲ့ဇနီးတဲ့ရဲ့အထက်လွှတ်တော်အမှရွေးကောက်ပွဲစီရင်ရေးမပြီးခင်မှာ Clinton စုံစမ်းမှုကိုစပြီးတော့မကင်တွယ်သေးဘူးလို့ပြောဆိုထားတာပါ။ Florida အပန်းဖြေအင်ယာမှာအလက်ရဲ့ရောက်ရှိနေတဲ့သမ္မတ Trump ကမနေ့စနေနေ့တုန်းကတော့ဒုတိယမြောက် Twitter လူမှုကွန်ရက်မှာရေးသားချက်မှာတော့ FBI ရဲ့ဒုတိယညွှန်ကြားရေးမှူး Andrew McGavie ဟာဆိုရင်ခံစား권အပြည့်အဝနဲ့အငြင်းစားယူနိုင်ရေးနာယီနဲ့အပြေးပြိုင်နေပါတယ်ရပ်ပေါင်း90ကျန်မာသေးတယ်လို့ရေးခဲ့တာပါ FBI ရဲ့ပြောခွင့်ရကတော့မှတ်ချက်တစုံတရာပေးဖို့ညှင်းဆန်းခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံမှာအခုလက်လောဖြစ်သွားခဲ့တဲ့ဖြစ်ရပ်နှစ်ခုကြောင့်အမေရိကန်မှာမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့လူဝမှုကြီးကြပ်စနစ်နဲ့ပတ်သက်ပြီးတော့ထားရှိတဲ့သမ္မတ Trump ရဲ့ရည်တည်ချက်ကိုပို့ပြီးတော့အားကောင်းသွားစေခဲ့ပါတယ်ပင်ဆယ်ဗေးနီးယားပြည်နယ် Harrisburg မြို့မှာဖြစ်ခဲ့တဲ့ကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့တန်ရာရှိသူနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ငွေမဲခွာချမှုနဲ့ပတ်သက်ပြီးဖမ်းခံထားတဲ့နောက်ထပ်တန်ရာရှိသူတို့ဟာမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့စနစ်ကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့သူတွေဖြစ်တယ်ဆိုတာကိုအမိမြေလုံခြုံရေးဌာနအနေနဲ့အတည်ပြုနိုင်တယ်လို့လက်ရှိမှာအမေရိကန်ပြည်ထောင်စုရဲ့အမိမြေလုံခြုံရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ Tyler Hulton nga sani ni ga thop pyan lai de chin nya che ma pyo tha ba de American ye di lo mu chi che yi sne ya mi da su win ne ko pyu ngwet pi de season ne patat pi Donald Trump so ya ye so yin mu de ko di phye na khu ga mi maung tho pya ni de lo le tu ga pyo ba de taw cha ni ga ro Harrisburg mu ma Egypt nai ngan nga shi pyaung chi cha ni thai tu u ga ရဲနဲ့ပြည်နယ်ရဲတပ်ဖွဲ့ဝင်တွေကိုတနက်နဲ့ပြစ်ခတ်ခဲ့ပြီးအဲ့နောက်အာနာပိုင်နေနဲ့အပြန်လာပြစ်ခတ်ပြီးတော့အဲ့တနက်သမားဟာတည်ဆုံသွားခဲ့ပါတယ်။အမတ်အမီနာမန်အယ်မော့ဖ်တီဟာပြည်နယ်လုံခြုံရေးအရာရှိတဦးကိုတနက်နဲ့ပြစ်ခတ်ခဲ့ကြောင်းဒါပေမဲ့အပြစ်ခံလိုက်ရတဲ့အဆိုပါအမျိုးသမီးပြည်နယ်လုံခြုံရေးဝန်ထမ်းဟာပြန်ကောင်းလာဖို့မျှော်လင့်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အကျံဖဝါရရဲ့ချင်းချောက်မှုတွေနောက်ဒေတာတွင်ချိတ်ဆက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးကြမယ်။၆နိုင်ငံလွှတ်တော်ဆိုင်ရာညီလာခံကိုပါကစ္စတန်နိုင်ငံမှာဒီကနေ့စတင်ကျင်းပနေပါတယ်။မြို့တော်အစ္စလာဘတ်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ဂျာကကျင်းပနေတဲ့ညီလာခံမှာတော့ပါကစ္စတန်၊တရုတ်၊တူရကီ၊အာဖဂန်နစ္စတန်နဲ့အီရန်တို့ကလွှတ်တော်ဥက္ကဋ္ဌတွေကလွှတ်တော်ကိုယ်စားလှယ်အဖွဲ့တွေကိုဦးဆောင်တက်ရောက်နေကြတာပါ။အမေရိကန်သမ္မတရဲ့မူဝါဒကအာဖဂန်နစ္စတန်နိုင်ငံတွင်အမေရိကန်တို့မအောင်မမြင်ဖြစ်ရတာကပါကစ္စတန်ကြောင့်ဖြစ်တယ်ဆိုပြီးပြစ်တင်ထားတယ်လို့ပါကစ္စတန်အထက်လွှတ်တော်ဥက္ကဋ္ဌကပြောဆိုပြီးအဲ့ဒီအချက်ကိုအခုညီလာခံကနေရှုတ်ချမယ်ဆိုပြီးတော့ပြောဆိုထားပါတယ်။အကြမ်းဖက်ဝါဒတက်ခတ်မှုမှာပါကစ္စတန်ရဲ့ပေးဆက်ရမှုတွေကိုအမေရိကန်သမ္မတထရန့်အစိုးရကလစ်လျူရှုတယ်လို့လည်းလွှတ်တော်ဥက္ကဋ္ဌရာဇာရာဘနီကဝေဖန်ပါတယ်။လွန်ခဲ့တဲ့နှစ်ရက်တုန်းကအမေရိကန်ဒုတိယသမ္မတကပါကစ္စတန်ကိုသတိပေးထားတယ်ဆိုပြီးရဲရဲတင်းတင်းပြောဆိုခဲ့တဲ့ဆိုတဲ့အကြောင်းနောက်ပါကစ္စတန်ဟာအချုပ်အခြာအနာပိုင်နိုင်ငံတစ်ခုဖြစ်ပြီးအမေရိကန်ပြည်ထောင်စုတယ်မဟုတ်ဘဲဘယ်နိုင်ငံရဲ့သတိပေးချက်ကိုမှလက်ခံစရာမရှိဘူးဆိုပြီးပါကစ္စတန်အထက်လွှတ်တော်ဥက္ကဋ္ဌကပြောဆိုခဲ့တာပါပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအာဖဂန်နစ္စတန်ခီးစဉ်အတွင်းအမေရိကန်တပ်ဖွဲ့ဝင်တွေကိုမင်ကွန်းပြောတာမှာဒုသမ္မတမိုက်ဖန့်စ်ကအခုလိုမှတ်ချက်ပေးခဲ့တာကိုရည်ညွှန်းပြောဆိုခဲ့တာပါဒုသမ္မတဖန့်စ်ရဲ့ဝေဖန်ချက်ကိုပါကစ္စတန်အစိုးရဘက်ကလည်းချက်ချင်းဆိုသလိုပဲပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်ရှင
်ဖိလစ်ပိုင်မီဒီယာတပ်ဖွဲ့တွေဟာဈေးဆိုင်တွေဖွင့်လှစ်ထားတဲ့ကုန်တိုက်တစ်ခုမီးလောင်ရာကနေသေဆုံးနေတဲ့ရုပ်အလောင်းတစ်ခုကိုတနင်္ဂနွေနေ့မှာတွေ့ရှိခဲ့ပြီးတော့အဲ့ဒီကုန်တိုက်ရဲ့လေးထဲမှာရှိတဲ့ဆက်သွယ်ရေးစခန်းအတွင်ပိတ်မိနေတဲ့သူ36ယောက်လဲမိဘကနေအသက်ရှင်နိုင်ဖို့အခွင့်အလမ်းမရှိဘူးလို့သတ်မှတ်ကြောင်းဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒါဗောင်မြို့တော်ဝန်ကပြောကြားလိုက်ပါတယ်။ပျောက်ဆုံးနေတဲ့သူတွေအသက်ရှင်ဖို့အခွင့်အရေးကမရှိကြောင်းသူတို့ရဲ့မိသားစုဆွေမျိုးတွေကိုပြောကြားခဲ့ကြောင်းမြို့တော်ဝန်ဆာရာဒူတတီကာပီယိုကပြောပါတယ်။မိကစနေနေ့မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့တနင်္ဂနွေနေ့မှာမိငိမ့်တက်နိုင်ခဲ့ပေမဲ့မိကိုတွေကတော့အဆောက်အုံတွေကနေဆက်ပြီးတော့ထွက်နေတုံးပဲဖြစ်ပါတယ်။သုံးနှစ်မှာရှိတဲ့ပြီဘောကဆိုင်ကနေမိစတင်လောင်ကျွမ်းတာဖြစ်နိုင်တယ်လို့ဒါဗောင်မြို့မိသားအကြီးကဲမာရှယ်ဟန်နီဖရစ်အလဂန်တို့ကပြောပါတယ်သမဒူဒတေးရဲ့သမီးဖြစ်တဲ့မြို့တော်ဝန်ဆာရာဟာစနေနေ့နောက်ပိုင်းကတော့သမဒူဒတေးနဲ့ဒူရိုမန်ကက်သလစ်ဘာသာရေးအကြီးကဲတာဝန်ရှိသူတွေနဲ့အဲ့ဒီဈေးဝယ်စင်တာကိုတွားရောက်ပြီးတော့ဆက်သွယ်စခန်းမှာပိတ်မိနေတဲ့အလုပ်သမားတွေရဲ့မိသားစုဝင်တွေကိုတွားရောက်နှစ်သိမ့်ခဲ့ပါတယ်အဆက်ထဲမှာပဲဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအပူပိုင်းမုန်တိုင်းတမ်ပင်ဟာဒီနေ့မှာတော့တိုင်ဖုန်းမုန်တိုင်းအဆင့်ရောက်ရှိလာပြီးတော့မုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ900လောက်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတင်ငေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်တတိုင်းညီလုံးအတိုင်းတာနဲ့ငင်းကြဲရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမဲ့တတိယအကြိမ်23ရာစုပင်လုံညီလာခံကျင်းပဖို့နေကလာတဲ့အချိန်မှာပဲရှမ်းပြည်ဖက်မှာတိုက်ပွဲတွေပြန်ပြင်းထန်လာပြီးတော့စီရင်တင်မာလာနေပါတယ်ငင်းကြဲရေးအတွက်နိုင်ငံရေးဆွေးနွေးပွဲရှမ်းလူလူတွေ့ဆုံတာတွေကိုစစ်တပ်ဖက်ကပိတ်ပင်ဟန်တာတယ်လို့အခုရက်ပိုင်းပြင်းထန်လာတဲ့တကြော့ပြန်တိုက်ပွဲတွေကြောင့်ရာနဲ့ချီတဲ့ကြေးရွာသားတွေထွက်ပြေးနေကြပါတယ်။ရှမ်းပြည်ဖက်ကစီရင်အခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။လာမယ့်2018ခုနှစ်ဇန်နဝါရီလနောက်ဆုံးသတင်းပတ်မှာကျင်းပမယ့်23ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်မှုအတွက်ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွေ့ဆုံပွဲတွေကျင်းပတာကိုနယ်မြေခံတပ်မတော်ဘက်ကတားဆီးခဲ့တယ်လို့ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပိတ်ပင်နေခြင်းနဲ့တပြိုင်တည်းမှာပဲရှမ်းပြည်နယ်မူဆယ်နဲ့နမ်မတူဟော်နန်းဘက်မှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေတဲ့အတွက်ရွာသူရွာသားရာနဲ့ချီပြီးစစ်ဘေးကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။မနေ့ညနေပိုင်းတော့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တရ ကလေးငယ်တူပွဲချင်းပြီးတည်ဆုံရတယ်လို့ကြံကလေးငယ်တူနဲ့တကြီးရွယ်ဦးအဖို့တူဦးလည်းလက်နက်ကြီးကြီးထိမှန်ထင်ရရပြီးမူဆယ်ဆေးုံမှာအရေးပေါ်ကုသနေရပါတယ်။မွေးမြူရေးနွားချံပေါ်ကိုလည်းလက်နက်ကြီးကြီးတွေကြလို့နွားတချို့တည်ဆုံပြီးတော်တော်များများထင်ရရခဲ့ပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ကျေးရွာဟော်နန်းရွာဘက်ကိုလက်နက်ကြီးကြီးတွေကြလာတဲ့အတ
ကျွန်တော်တို့အစိုးရအောင်ခဲ့တယ်ဒါပေမဲ့တကယ်တော့ဒီအောက်ချိန်မှာဖြစ်တဲ့ပြဿနာတွေကတော့မိပြမှာကျတော့တိုက်နေကြတယ်ဆိုတော့သူတို့ရဲ့ဆိုလိုရင်ရွေချက်တွေကလည်းဘာမှမဟုတ်လဲကျွန်တော်တို့လည်းမသိတော့ဘူးလीနော်သူနင်းကောင်မဲ့ရှမ်းမြူရာဆက်နိုင်ငံရေးစုနေအကျိုးစုနေပွဲတော်မှာ ဒီမြို့နယ်ဒီမှာလုပ်နေတဲ့ဟာတွေရောက်မှာအခုကတမတော်နဲ့ဝင်တားနေတဲ့ကိစ္စတွေလည်းရှိကြပါဘောလीနော်ဒီနေ့ဆိုဖြစ်သွားတာဒီနေ့အကြောင်းမဲမှာဒီရှမ်းမြူရာဆက်နိုင်ငံရေးဆွေးနွေးပွဲကိုအကျိုးလုပ်ဖို့တောင်းမှဒီနေ့21ရက်နေ့ကျွန်တော်တို့ဒီအကြောင်းမဲမြို့မှာလုပ်ဖို့စဉ်းစားထားတယ်ဒါပေမဲ့မနေ့ကဆိုလို့ရှိရင်ဒီကနေ့ပတ်သက်ပြီးတားမြစ်ချက်တွေထွက်လာတယ်ဟုတ်လားမနေ့ကမလု ဒီချင်းဆိုရင်ထိတ်လန့်နေကြတယ်လို့စစ်ပြေးဒုက္ခတွေဒီဟာဒီချင်းဆိုရင်ထိတ်လန့်နေကြတယ်လို့ဆစ်ရှောင်စခန်းကစစ်ပြေးဒုက္ခတွေကိုလိုက်လံကူညီပေးနေတယ်။ရှမ်းပြည်နယ်လူလူမဟာမိတ်အဖွဲ့ကကိုမိုးကခုလို့ပြောပါတယ်။၂၁ပြည်လုံးညီလာခံကျင်းပလိုက်တော့မယ်ဆိုလို့ရှိရင်ကိုကစစ်ပွဲတွေကပြန်ပြန်ဖြစ်လာတဲ့ကိစ္စကိုကဒါမျိုးသားမှုတွေပါနေတယ်လို့ပဲကျွန်တော်မြင်တယ်။ဒါဘသူ ဒီတွေ့ဆုံပွဲကျိုးဆွေးနွေးပွဲတွေအတွက်ဆိုလို့ရှိရင်လည်းဒါတက္ကသိုလ်နေပြီးတော့မှဘာမှလက်နဲ့မရှိတဲ့နေရာတခုလူလူတွေတကယ်မှဘာတခုမှလက်နဲ့မရှိတဲ့နေရာတခုကိုတကယ်ကိုစစ်ပွဲကြီးတခုမှဆစ်ဆင်နေတွေနဲ့အတိုင်းဟိုစခန်းကုန်းတွေဝင်သိမ်းနေတဲ့ပုံစံတွေနဲ့အတိုင်းဟောလာနေရာယူမှုတွေနဲ့ဟောလာလက်နဲ့အပြည့်စုံတွေနဲ့အင်အားသုံးပြီးတော့မှဒီလိုတားဆီးမှုတွေဟာတကယ်တမ်းပြ
ဒီနေ့ကျမတို့လည်းမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အားလုံးကိုကျွန်တော်တို့ကတော့မြေတားရက်ခံပါတယ်လို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်ကပြောပါတယ်ပဲစစ်ပဲမဆိုပါဘူးနော်ဒီနေ့တည်းမတည်းမလို့လည်းမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အားလုံးကိုကျွန်တော်တို့ကတော့မြေတားရက်ခံချင်တာပေါ့လေနော်ရှမ်းပြည်ဘက်မှာကယာတီလူတို့တော်တော် ကျွန်တော်တို့ကစစ်ပွဲတွေဖြစ်လိုက်ကျွန်တော်တို့လူတွေကလည်းကိုင်ကြီးလိုက်တဲ့လူတွေလည်းပြင်းမှန်းနေပါပြီလက်ရှိတာဝန်ယူနေတဲ့အစိုးရကဒါတွေကိုထိထိမိမိနဲ့ကျွန်တော်ဆောင်ရွက်ပေးရမှာပါတစ်ဖက်မှာငင်းငယ်ရေးဆွေးနွေးပွဲတွေလုပ်လိုက်တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငင်းငယ်ရေးကအမှန်တကယ်မှဖြစ်ပါမလားဆိုတဲ့ငင်းငယ်ရေးကရောအမှန်တကယ်လူချင်းကြရဲ့လားဆိုတဲ့တ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရှမ်းပြည်နယ်ကိုလက်နက်တီထောက်ပံ့သွားမအမေရိကန်နိုင်ငံကဆုံးဖြတ်လိုက်တဲ့အပေါ်ကျေးဇူးတင်တယ်လို့ယူကရိန်းတိုင်းမင်းငံပုဂ္ဂိုလ်ဦးဆောင်တဲ့ပြည်ထောင်စုညီညာရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့ဒီညီလာခံကျင်းပနိုင်ရေးကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်
မဆူမွန်တင်ပြသွားတာပါအခုတော့သမ္မတဒေါ်နယ်ထရမ့်အနေနဲ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့အခွန်ပြတ်တောက်မှုအခွန်ဖြတ်တောက်မှုဥပဒေကြောင့်အခုဒီသတင်းပတ်အတွင်းမှာလက်မှတ်ထိုးအတည်ပြုပေးလိုက်ပါပြီထရမ့်အစိုးရအနေနဲ့ဒီသတင်းလုံးဟာအဓိကကျတဲ့ဥပဒေပြည့်ဝပိုင်းကိုမလုံနိုင်တယ်လို့နိုင်ငံရေးရှုပ်ထွေးမှုအကြအတဲတွေနဲ့ပြင်းထန်နေခဲ့တာပါအခုကိစ္စမှာတော့သမ္မတထရမ့်အနေန
American Donald Trump ha du tamara phe sat tin tawon yu chin ga sa pi lo message yin yin dong ga pe ga de gadi di ko lou me lo chong wa ga ra phit par.
From this day forward a new vision will
Di ni ya sa pi jino nai ngai ko myin tit tin ne au chot daw ma wa. Di ni ya sa pi American di da patama American u sa pe mu wa ra ko we chin thong daw ma ba.
အမေ2019ခုနှစ်ကတော့သမရကပဲလူတွေကိုအမျိုးမျိုးအာရုံဖမ်းစားခဲ့ပြီးတော့အဲဒီထဲမှာသူ့ကိုဝေဖန်သူတွေနဲ့ Twitter ပေါ်မှာရန်ဖြစ်တာကဆားလို့ဂျမားရေးဆောင်ရှောက်မှုဥပဒေမပြေနိုင်လိုက်တာနဲ့ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုအပေါ်စုံစမ်းစစ်ဆေးတာတွေဆက်လုပ်တာအထူးပေါ်ပါတယ
်သူတို့ကဒေါ်လာတွေတန်းနဲ့ချီပြီးတော့သုံးနေကြတာပါပူပေါင်းကြံစီခြင်းလုံးဝမရှိပါဘူးကျွန်တော်အနေနဲ့ရုရှားကိုဖုံးမခေါ်ခဲ့သလိုရုရှားနဲ့ပတ်သက်စရာအကြောင်းလည်းမရှိပါဘူး
သမားထရန့်ပထမနှစ်မှာရုံးကန်နေရတာကလူလူထောက်ခံမှုစစ်တမ်းမှာစိတ်ပျက်စရာကောင်းလောက်အောင်ထောက်ခံမှုကြာစင်းနေတာတွေကိုကြည့်ရင်တွေ့နိုင်တယ်လို့ဗာဂျီးနီးယားတက်ကတူကလယ်ရီဆာဗာတိုက Skype ကနေတစင်ပြောပါတယ
် It's not just that about 60% of Americans
သမားရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့ American ပြည်သူ60ရာခိုင်နှုန်းကမထောက်ခံုံတက်တက်ပဲမဟုတ်ပါဘူးဒါနဲ့ပိုပြီးတည်တာကသူရဲ့စွမ်းဆောင်ရည်အပေါ်အပြည့်အဝကိုထောက်ခံတဲ့သူထက်လုံးဝကိုမထောက်ခံတဲ့သူကနှစ်ဆပိုများနေတာပါ
သမားထရန့်ကတော့အခွန်ပြတ်တောက်မှုဥပဒေမှာသူအနိုင်ရလိုက်တာကနေသူ့ကိုအမကန်ထောက်ခံတဲ့သူတွေဆက်ရှိနေပြီးတော့ထောက်ခံမှုတွေပိုရလာဖို့မျှော်လင့်နေတယ်လို့လည်းအကဲခတ် Robert Jones ကပြောပါတယ
် I think people are pretty dug in so we're seeing you know among Trump
လူတွေကတော့အရင်တိုင်းပဲလို့ကျွန်တော်ထင်ပါတယ် Trump ကိုထောက်ခံတဲ့သူတွေထဲမှာတော့ဘာမှအပြောင်းအလဲရှိမှာမဟုတ်ပါဘူးဆိုတာကိုကျွန်တော်တို့တွေ့နေရပါတယ်ဥပမာလူပြူအဲဝံဂလိခရိယန်ဘာသာကိုးကွယ်သူတွေထဲမှာတော့10ယောက်မှ9ယောက်ကျော်လောက်ကသူ့ကိုထောက်ခံကြပါတယ
်အခွန်ဥတွေပြည်ပင်ပြောင်းလဲရေးမှာဒီမိုကရက်တွေရှုံးနိုင်သွားပြီမဲ့မကြသေးခင်ကလှုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာအနိုင်ရသွားတဲ့အတွက်ဒါကထရမ့်အတွက်အဓိကပြဿနာဖြစ်လာနေပြီးတော့လာမယ့်2018ခုနှစ်မှာကျင်းပမဲ့လွတ်တော်ကြပြည့်ရွေးကောက်ပွဲတွေမှာအနိုင်ရနိုင်ခြင်းရှိမဲ့အနေထားလည်းဖြစ်လာနေပါတယ်ထက်လွတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့
This tax bill will be an anchor around
ကိုဦးရေချမ်းက Republican တိုင်းအတွက်ကိုပြသနာနဲ့ကိုပိတ်မိစေတာပါသူတို့အနေနဲ့ဒါကိုတင်ကန်းစာမယူနိုင်သေးဘူးဆိုရင်လာမယ့်နှစ်ဒီမာလမှာတွေ့ပါလိမ့်မယ
်တမိုင်းကြောင်းရတော့တမရရဲ့ပထမအကြိမ်တမရတက်တန်းမှာဆိုရင်ဂျာပြတ်ရွေးကောက်ပွဲတွေကရလက်ကောင်းနေမရှိဘူးလို့ Brookings Institution ကအကဲကတ် Molly Reynolds ကပြောပါတယ်
One thing that we know is that the president's party usually loses seats.
ဒီမှာတရားတစ်ခုကတော့ပထမအကြိမ်သမရတက်တန်းအတွင်းမှာပြုလုပ်တဲ့ဂျားဖြတ်ရွေးကောက်ပွဲမှာဘလို့ပဲဖြစ်ဖြစ်သမရရဲ့ပါတီကရှုံးနေရှိပါတယ်။ပြီးတော့သမရကနိုင်ငံရေးအရာထောက်ခံမှုကျဆင်းနေတယ်ဆိုရင်အခြေအနေတွေကပိုဆိုးရွားသွားပြီးတော့ဒါကလာမယ့်2018ကျရင် Republican တွေကိုထိခိုက်လာနိုင်ပါတယ်
။လာမယ့်နှစ်သမသမရရင်ဆိုင်မဲ့အဓိကစိန်ခေါ်မှုကသူ့ကိုထောက်ခံမှုတွေပိုပြီးကြေကြေပြတ်ပြတ်ရလာအောင်လုပ်ဖို့ဖြစ်တယ်လို့ Gallup ပိုလူမှုသဘောထားစစ်တမ်းကောက်ယူမှုက Frank Newport ကပြောပါတယ
် For him to get a higher approval rating he's got to somehow move those Democrats
သူ့အတွက်ထောက်ခံမှုတွေပိုများလာဖို့ကသူ့အနေနဲ့တနည်းနည်းနဲ့ Democrat တွေနဲ့တီးခြားလွတ်လပ်တဲ့ဂျာနေတချို့ရဲ့ထောက်ခံမှုရအောင်လုပ်ဖို့လိုပါတယ်အခုလောလောဆယ်မှာသူ့ကိုထောက်ခံမှုနှုန်းက30ရာခိုင်နှုန်းပဲရှိနေပြီးဒီအခြေအနေကတကယ်ကိုခက်ခဲပါတယ်
သမားထရမ့်အနေနဲ့အခြေအနေတွေကိုမပြောင်းလဲနိုင်ဘူးဆိုရင်တော့အရင်သမားတွေဖြစ်ကြတဲ့ဘရော့ခ်အိုဘားမားနဲ့ဂျော့ဂျ်ဒဗလျူဘွတ်တို့လိုပဲကြားပြတ်ရွေးကောက်ပွဲမှာရှုံးနေမဲ့အခြေအနေကိုဥတီလာနိုင်ပွဲရှိပါတယ်ခင်ဗျာ
ကိုရရန်တိုင်းတင်ပြတော့ပါရှင် VOA မြန်မာပိုင်းကလည်းတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ Christmas နဲ့နှစ်တကူကာလရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့တချင်တွေနဲ့တင်ဆက်ပေးနေမှာမို့ဒီကနေ့မှာတော့ Maria Carey နဲ့ Justin Bieber တို့တီးဆိုထားတဲ့ All I Want for Christmas is You ဆိုတဲ့တချင်နဲ့ဖျော်ဖြေတင်ဆက်ပေးလိုက်ပါတယ်နားဆင်ပါရှင်
I'm not afraid to
ုခုထုတ်လင်းပေးလိုက်တဲ့ Christmas သချင်းလက်ဆောင်တော်တာရှင်တို့နေထိုင်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA ကထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လင်းချိန်တဲ့တပြင်းချင်း VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ခရော့ကြံရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါဦး။မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုတွေဟာဆိုရင်စီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တဲ့သဘောတက်ရောက်ပြီးစစ်ချေညာမှုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆုံးဖြတ်ချက်ဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအောင်မြင်မှုအပေါ်အမေရိကန်တို့ရဲ့ထိတ်လန့်ကြောက်ရွံ့မှုကနေထွက်ပေါ်လာတဲ့ရလဒ်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရကပြောဆိုပြီးမြောက်ကိုရီးယားအစိုးရအနေနဲ့ဆုံးဖြတ်ချက်ကိုအပြင်းအထန်ဆန့်ကျင်တဲ့အကြောင်းပြောဆိုထားတဲ့ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCNA ကနေဖော်ပြခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံကိုလက်နက်ထောက်ပံ့သွားဖို့အမေရိကန်နိုင်ငံကဆုံးဖြတ်လိုက်တဲ့အပေါ်ကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်။တချိန်ကမှပဲအမေရိကန်ကယူကရိန်းကိုအဲ့ဒီလိုလက်နက်တွေထောက်ပံ့ပေးတဲ့အတွက်သွေးတဲ့တန်ယူမှုတွေပိုဖြစ်လာနိုင်တယ်လို့ရုရှားနိုင်ငံကတန်တမန်တွေကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားအစိုးရကနိုင်ငံရဲ့အကျဉ်းသားတချို့ကိုစပြီးတော့ပြန်လွှတ်ပေးနေပါတယ်။အတိုက်ခံပေါ်ရှာရှာပါပါကောင်းကောင်းမွန်မွန်ဆက်ဆံမှုကိုပြတ်တာတဲ့အနေနဲ့သမ္မတနီကိုလတ်မာဒူရိုအစိုးရကအစိုးရစန့်ကျင်ဆန္ဒပြမှုတွေနောက်ပိုင်းဖမ်းဆီးထားသူအနည်းဆုံး80လောက်ကိုပြန်လွှတ်ဖို့ဆုံးဖြတ်ခဲ့တာပါ။ကိုဆိုဗိုမှာရှိတဲ့စစ်ရာဇဝတ်ခုံရုံးကိုဖျက်သိမ်းမှုလှုပ်ဆောင်နေတဲ့အပေါ်အမေရိကန်နဲ့အနောက်နိုင်ငံတွေကအလျင်မြန်ဝေဖန်လိုက်ပြီးတကယ်လို့ဖျက်သိမ်းမှုကိစ္စအောင်မြင်မယ်ဆိုရင်ဥရောပအတ္တလန္တိတ်ပေါင်းစည်းရေးကြိုးပမ်းမှုကိုထိခိုက်နိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ရှင့်။တရင်ချင်းချုပ်ကမတင်ကြီးထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 9.55ရိုကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်
This program has come to you from the Voice of America, Washington. Thank you.